အားလုံးပဲမင်္ဂလာညချမ်းလေးပါမြမတရေဇာလမ်းများအစီအစဉ်ကနေပြန်လေးကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတော့စာရေးဆရာတိုက်ဖွားရဲ့အင်းရဲ့ကြီးရွာသူဆိုတဲ့ပရလောကဇာလမ်းလေးကိုပထမပိုင်းအနေနဲ့တင်ဆက်ပေးသွားမှာပဲဖြစ်ပါရခင်ဗျာဒီဇာလမ်းလေးမစခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါရခင်ဗျာအင်းရဲ့ကြီးရွာဒီရွာရဲ့ပတ်ပတ်လည်မှာအင်းနေတမျိုးတစ်ခေါ်ရှိတယ်။အင်းရဲ့ဆိုတဲ့အမည်ပေးထားတာကတော့ဟိုးရင်ပဝေသနီကရှေးလူကြီးတွေပေးခဲ့တဲ့နာမည်ပါ။အင်းနေထဲမှာတချို့အင်းကငယ်တယ်။တချို့အင်းတွေကတော့အလဲအလက်လောက်ပါပဲ။ဒီထဲမှာမှအင်းကလည်းအကျယ်ဆုံးအကြီးဆုံးငားရတာလည်းအများဆုံးဆိုတဲ့အင်းကိုအင်းရဲ့ကြီးလို့ခေါ်ကြတယ်။ဖိုးမောင်တို့ရွာကအဲ့ဒီအင်းရဲ့ကြီးရဲ့နာမည်မှာတည်ရှိတာကြောင့်အင်းရဲ့ကြီးရွာလို့နာမည်ပေးခဲ့ကြတယ်။အင်းရဲ့ကြီးအင်းဆိုတဲ့အတိုင်းငားရီလွတ်ပေါ်တဲ့အင်းကြီးပါအဲ့ဒီနာမနေတဲ့ရွာသူရွာသားတွေကမနှက်စောစောရောင်နေလင်းမိဆိုတာနဲ့အင်းတကြီးဥယိုးကွန့်စီကိုရောင်နေနေကြပြီအင်းတကြီးကျုပ်ငားအချိန်တစ်စိမ့်ယူမယ်ကျုပ်ကတော့ငားအချိန်အစိမ့်ယူမယ်ကျုပ်ကလည်းငားအချိန်20ပေးပါတော့ဒီလူအတန်ကြီးကစူညမ်းနေတယ်အင်းတကြီးအဖွဲကညကလေးကဖမ်းထားတဲ့ငားတွေကိုအာယုံချင်းမိဆိုတာနဲ့ဒီလိုစူးစူးညံ့ညံ့အတန်ကြီးကြမှာမအားရအောင်ရောင်းခဲ့ကြတယ်။ဟဲ့ဖိုင်မိနင့်အတန်ကလည်းစွားနေတာပဲ။ပြီးမှဘောဟကိုရင်တာမောင်ကအရင်ရောက်တာဆိုတော့သူ့ကိုအရင်ပေးလိုက်အောင်မယ်။ရပါတယ်တော့ကျုပ်ကစောင်းရတဲ့သူမို့လို့စောင်းဆိုင်ကအဖြစ်နဲ့ငားရီပူပူတာတာထဲ့ပြီးတော့ကြီး။အေးပါဟငါတို့ကအမြဲတမ်းပူပြီးသားပါ။ဒီလိုနဲ့အင်းရဲ့ကြီးရွာကရွာသူရွာသားတွေကအင်းတကြီးစီကငားရီကိုယူပြီးတော့ရွာနီးချုပ်ဆက်တွေကိုငားလှဲ့လေရောင်းချရင်ဝန်းစာရီကိုဖြည့်ဆည်းခဲ့ကြတယ်။အင်းတကြီးဥယိုကွန်ကဒီရင်မှာအင်းတကြီးအဖြစ်လောက်ကန်ခဲ့တာအနှစ်20ကျော်30နီးပါးရှိနေပြီ။အသက်အရွယ်အဖြစ်တော့60ကျော်အရွယ်ပေါ့။တက်တက်လုံးအင်းတကြီးလှုပ်လာတာဘာပြဿနာမှမရှိခဲ့ဘူး။ဒါပေမဲ့တလောကတော့ကစောသမားများမောင်နဲ့ကရောက်ကစားဖြစ်ရာကစပြီးတော့ပြဿနာကပေါ်လာခဲ့တယ်။ဖြစ်ပုံကဒီလိုအာယုံချင်းလို့ဈေးဝယ်သူတွေနဲ့ရှုပ်ထွေးနေတော့ကစောသမားမြောင်မောင်ကအင်းရဲ့ကြီးစီကိုရောက်လာပြီးတော့တကြီးစီကငားဝယ်တယ်။အင်းငရံ့ကြီးတွေဆိုတော့အကြီးကြီးပေါ့။တကောင်ကိုအနည်းဆုံးတစ်ဘိသာကျော်ကျော်လောက်တော့ရှိတယ်။ငရံ့သုံးကောင်ကိုချိန်ခိုင်းလိုက်တော့လေးဘိသာရှိတယ်။တစ်ဘိသာကို1000၊လေးဘိသာဆိုတော့4000။ဟာ၊ကျုံမာကငွေ2000ပဲပါတယ်ဗျ။ကျန်တဲ့ငွေ2000ကိုတော့နောက်နေ့မှယူ။ဟဲ့ကောင်မြောင်မောင်ဟိုတခါယူသွားတဲ့အကျွေး1000ရှိသေးတယ်။မင်းကအကျွေးယူပြီးရင်ပေါ်မလာတော့ဘူး။တကြီးကကျုပ်ကိုဒီလိုမပြောစမ်းပါနဲ့ငွေမလဲသေးလို့လာမပြီးတာပါမနေ့ဖြန်မှာကြံတဲ့တထောင်နဲ့ပေါင်းပြီးတော့ငွေ3000လာပြီးမယ်ဗျာဟဲ့ကောင်မြားမောင်မနေ့စောစောဈေးဥတော်မပေါက်သေးဘူးအကျွေးတော့မပြီးနိုင်ဘူးကွာမင်းလိုချင်ရင်ငါးနှစ်ကောင်ယူသွား2000ပေးခဲ့တကြီးကဒီငါး3000တော့ပေးလိုက်ပါစောစောကဂုံးပုံတို့အုပ်စုဝယ်ပြီးသွားပြီလေခမရဈေးဥပေါက်ပြီးပါပြီဗျာဒါတော့ပေးလိုက်ပါဟဲ့ကောင်မရဘူးမင်းကြိုက်ရင်လဲယူမကြိုက်ရင်လဲထားခဲ့အဲ့ဒီလိုပြောနေတဲ့အချိန်မှာပဲငားဝယ်မဲ့အေးပုံတို့တည်းရောက်လာတယ်။တကြီးကျုပ်ကိုအချိန်30ပေးပါ။ကျုပ်ကလည်းအချိန်30ပေးပါ။ဟိုဘက်ရွာကအလှူအတွက်လာဝယ်တာ။အေးပုံကတကြီးကိုပြောလိုက်တော့တကြီးကသူ့ရဲ့အလုပ်သမားညိုမောင်ကိုခိုင်းတယ်။ညိုမောင်အေးပုံကိုပူပူတာတာထည့်ပေးလိုက်။တကြီးကိုကျေးဇူးတင်ပါတယ်။နောက်အလှူတွေရှိရင်လည်းလာဝယ်အောင်မှာပါ။ရပါတယ်အေးပုံရဲ့နေမိပါတွေကငားရဲ့မိတ်ဆွေတွေပဲပြီးတော့အလှဆိုတော့ပူပြီးတော့ထည့်ပေးရတာပေါ့ဟာတကြီးနဲ့အေးပုံတို့အုပ်စုကရီရီပြုံးပြုံးနဲ့စကားပြောပြီးတော့ငားတွေကိုကျုံထည့်နေကြတယ်မြားမောင်ကကြည့်ပြီးတော့မနာလူစိတ်အပြည့်အဝနဲ့တွေးနေမိတယ်တကြီးကအသက်တာကြီးတာကောင်းမလေးနေနေဆိုရင်နဗျာကြီးအောက်သွားမရှိသွားဖျင်းနေလိုက်တာများအဲ့ဒီလိုအတွေ့နဲ့တကြီးကိုလှမ်းကြည့်တဲ့အချိန်တကြီးကဟဲ့ကောင်မြားမောင်မင်းမသွားသေးဘူးလားဟိုမှာငားနှစ်ကောင်ယူသွားငွေ2000ပေးခဲ့ဟုတ်ဟုတ်ခဲ့တကြီးညမောင်ကမကြည့်နဲ့ဖဲနဲ့2000ပေးပြီးငါးနှစ်ကောင်ကိုဆွဲပြီးတော့အဲ့ဒီနေရာကနေထွက်လာခဲ့တယ်လမ်းတစ်လျှောက်လုံးမှာတော့မကြည့်နဲ့ချက်ပေါင်းများစွာနဲ့တကြီးကနာဘူးပဲဟိုကောင်မရင်းနေကြတော့ငါးရီပို့ထည့်ပြီးပါဇက်ကလည်းပြုံးနေလိုက်တာငစင်ရင်းကြနေတာပဲသူ့နာမည်ကဦးယိုးကွန့်နဲ့ဘယ်မှာယိုးလို့လဲကွန့်နာကတော့ပြောမပြောလိုက်ချင်ဘူးယောက်ျားရင်းနေဆိုရင်ကွန့်ချက်ကပို့ဆိုးသေးတယ်ငါ့အပေါ်မကောင်းတဲ့တကြီးငါအကြောင်းကောင်းကောင်းသိစီရမယ်ခမရာကြီးခြားခြားလေးအောင်မှုပြလိုက်မယ်မြားမောင်တယောက်ဒေါသဇော်ရီကိုတားမနိုင်စီးမနိုင်ပေါက်ကွဲပြီးတော့ ချက်ကြီးရဲ့ကစောတဲကိုရောက်လာခဲ့တယ်ဟာဟဲ့ကောင်ရလမ်းလိုက်တာမြားမောင်ကဒေါသဖြစ်ဖြစ်နဲ့ငရဲနှကောင်ကိုချက်ကြီးရဲ့တဲထဲမှာရှိတဲ့ဝါးချန်းကင်းပေါ်ကိုအချိန်နဲ့ပြစ်ချလိုက်တော့ကစောချက်ကြီးတော်မှလမ်းဖြန်သွားတယ်မင်းကတော့ကစောနဲ့ညိတ်နေငါ့ကိုတကြီးကပြောလိုက်တာနှစ်ပြားတော်မတန်ဘူးဟာပတ်စံပြီးပြီးဝဲခိုင်းလိုက်တာပဲဘလို့ဖြစ်လို့လို့မပြောချင်ပါဘူးကွာတကြီးကနှာဘူးကွာဟီဟုတ်လားတကြီးကဘဲကောင်းမလေးနဲ့နှာဘူးကိစ္စဖြစ်နေတာလေငါလည်းသိချင်တယ်ဟီဟာဘာကြီးရှောက်ပြောနေတာလဲတကြီးကနှာဘူးဆိုတာကဟိုကောင်မအီးဘုံတို့အုပ်စုကိုကြတော့သွားကြီးဖျက်ပြီးငါးရီကျုံကျုံပြီးတော့ထဲလိုက်တာကွာငါကြတော့2000မဲပါတယ်ဆိုတော့ငါးနှစ်ကောင်မဲယူသွားတဲ့ယူချင်ယူမယူချင်နေတဲ့ဟာဒီနှာဘူးကြီးကငါတို့ကိုကြောတာပေါ့ကွာငါတို့လည်းသူ့စီကပတ်စံပေးဝယ်တာပဲအီးဘုံတို့လည်းပတ်စံပေးဝယ်တာပဲဈေးဝယ်သူချင်းအတူတူငါတို့ကိုဒလို့နှိမ်ပြီးတော့ဆက်ဆံဖို့တော့မကောင်းပါဘူးဒါပေါ့ကွာငါကသူ့အကြောင်းမပြောချင်လို့နေနေတာဟေးတကြီးကဘာဖြစ်လို့လဲတကြီးရဲ့ရုပ်ကိုကြည့်ပါလားအရင်ကရုပ်နဲ့တူသေးလို့လားဘလို့ဖြစ်နေလို့လဲကွာတဖြည်းဖြည်းရုပ်ပြက်ပြီးတော့တရေတစီရုပ်ပေါက်နေပြီလေဟာမင်းဟာကမဟုတ်သေးဘူးနဲ့တူပါလေကွာမင်းမသိပါဘူးကွာငါတို့ရွာကအင်းရဲ့ကြီးရွာဆိုကြဲကထူးခြားတဲ့ရွာကြီးတရွာပဲလေအေးဒါလည်းဟုတ်တာပဲဒီမှာချက်ကြီးတော်ထဲမှာတစ်ပင်ကြီးကြီးဆိုရင်နတ်ရဲတစ်ပင်လို့ခေါ်တယ်အတိဝယ်ကတော့အဆောင်လျှောက်ရှိရပေါ့ကွာအင်းရဲ့ကြီးဆိုတော့အင်းထဲမှာအကြီးဆုံးဖြစ်ပြီးမမြင်ရတဲ့ပုံကူတွေရှိတယ်ဆိုတဲ့သဘောပဲကွာအဲ့ဒါကတော့ငါလည်းကြားဘူးပါလေကွာတချို့အင်းကြီးတွေကအင်းထဲမှာနေပြီးတော့အာကုတူတွေအများလုံးလို့ဖျားမှာရွှေချဖို့သွားတာတော့ဖျားကိုမမြင်ရတော့ဘူးတဲ့အဲ့ဒါနဲ့အင်းတိုင်းဒီမှာရွှေချထားလိုက်ရတယ်ဆိုတာတွေကြားဘူးတယ်မလားအခုလဲအင်းကြီးဥယိုးကွန်ကြီးရတာတဖြည်းဖြည်းနဲ့ပုံစံပြောင်းနေပြီကွာအသားကလည်းမဲမဲဗိုက်ကြီးကလည်းရွှေရွှေဂရုံးကြီးနဲ့ဆိုတော့ညာဘက်မှာတွေ့လို့ကတော့မသိတဲ့လူတွေကတရေတပတ်လို့ထင်မှာပဲဟိဟုတ်တော့ဟုတ်တယ်ကွာဒီအဖိုးကြီးကငိုကလေးကခောက်ဝါဝရုပ်ဆိုးဆိုးဆိုတော့အသက်ကြီးလာလေပို့ပြီးတော့ရုပ်ဆိုးလာလေပဲပြီးတော့အင်းထဲမှာပဲနေရတော့အသားကပုံမဲ့ပြီးတရေတပတ်နဲ့တူတော့တာပေါ့ကွာအဲ့ဒါတဖြည်းဖြည်းရုပ်ပြောင်းနေလို့ခေါ်တယ်ကွာမင်းကလည်းမင်းနဲ့မတည့်တာနဲ့ပဲချက်ချင်းပဲတရေတပတ်ဖြစ်သွားတော့တယ်ကဲငါ့ကိုကင်ကွာပြီးတော့မှကစောနဲ့အမီးလောက်ရမယ်ဥယိုးကွန်ကြီးအကြောင်းပြောရတာနဲ့စောစောကတောက်ထားတဲ့ကစောလေးတောင်ဘယ်ရောက်သွားလဲမသိတော့ဘူးငါ့ကိုတလုံးလောက်ပေးစမ်းမအောင်ကွာပြောပြောဆိုဆိုနဲ့မြားမောင်ကကစောတလုံးကိုထပ်တောက်တယ်ကစောကိုတစိမ့်စိမ့်တောက်ရင်းနဲ့မြားမောင်ကတွေးနေမိတယ်တကြီးကအယံမောက်ပါတယ်ဒီတိုင်းထားလို့တော့မဖြစ်သေးဘူးတကြီးကိုပညာပေးမှရမယ်အင်းတကြီးဦးယိုကွန်ကတော့တကယ်ကိုဘယ်သူနဲ့မှမတည့်တဲ့နေရာမှာနာမည်ကြီးရယ်ကစောမြောင်မောင်တို့အုပ်စုနဲ့လည်းမကဘူးတာတီးတို့အုပ်စုနဲ့လည်းတစောင်းနဲ့မျက်ကြီးပါအင်းတကြီးဦးယိုကွန်ကကောင်းမလေးတွေနဲ့တိတ်အဆင်ပြေပြီးတော့အမျိုးသားတွေနဲ့အဆင်မပြေလို့ကစောမြောင်မောင်အပါအဝင်ရွာသားတစ်တိုက်ကအော်ကျော်လန့်ဖြစ်ခဲ့ရတယ်အမျိုးသမီးတွေကငားဝယ်တဲ့အခါမှာအဆင်များများတောင်းပေမဲ့ချွေချွေနွဲ့နွဲ့နဲ့တောင်းတာဆိုတော့ဦးယိုးကွန်ကြီးကလည်းရွာသားတွေပြောသလိုနဗျာကြီးအောက်သွားမရှိတဲ့ပုံစံမျိုးဖြစ်နေတယ်။တာတီးတို့လိုအရသမားဖဲသမားကြီးကြတော့ကောင်မလေးတွေလိုအစ်စ်မတောင်းမင်မဲ့အကျွေးနဲ့အားပေးလို့နဲ့အတွက်ဦးယိုးကွန်ရဲ့ဟိန်ဟောက်ဆက်ဆံမှုကိုခံခဲ့ရတယ်။သူတို့ကလည်းအကျွေးယူပြီးရင်ပြန်မဆက်ကြဘူးလေ။ဦးယိုးကွန်ကြီးကအကျွေးတောင်းတဲ့အခါမှာလဲဟဲ့ကောင်လေးငါ့ဘိုးအကျွေးငါးတောင်ဘယ်တော့လာပြီးမှာတော့။အင်းတကြီးဟာငါးတွေကအင်းနဲ့ကအလကားရတာပဲ။ဝင်ငါးတော်လို့တော့အလကားပေးလိုက်ပေါ့ဗျာခွေးမသားတွေမင်းတို့ကိုနောက်ဘယ်တော့မှအကျွေးမရောက်တော့ဘူးအကျွေးမရောက်ရင်လည်းရတယ်ဗျအင်းထဲမှာဝင်ခိုးယုံမယ်ဒါကြောင့်ငါအရနေတယ်လို့အောက်မိနေတာလက်ဆတ်တော့တခိုးကမင်းတို့ကိုမခိုးစီချင်ရင်အကျွေးရောက်ပေါ့ဗျာဘာထူးလို့တော့ခွေးမသားတွေရဲ့နောက်တစ်ခါလာရဲလာကြည့်ဓာတ်နေကိုပိုင်းပြင်မယ်တကြီးကပြောပြောဆိုဆိုနဲ့ငားခုတ်တဲ့ဓာတ်နဲ့လိုက်လို့တာတီးတို့အုပ်စုထွက်ပြေးကြရတယ်။တကယ်ကတော့ဒေါသကြီးတဲ့လူကြီးတွေကိုလူငယ်တွေကလည်းစကြနောက်ကြနဲ့ဒါကလည်းပြောစရာတမျိုးပါပဲ။ဒါပေမဲ့အင်းတကြီးကအပေါက်ဆူးတာကြောင့်ကာလာသားတွေနဲ့ရွာသားတစ်တိုက်ကအင်းတကြီးကိုမုန်းစရာကောင်းတဲ့လူကြီးလို့သတ်မှတ်ထားခဲ့တယ်။တာတီးတို့အုပ်စုကအရက်လေးတမျှမျှတောက်ရင်စကားစမြီပြောနေကြတယ်။အခုလိုမိုးဖွဲဖွဲရွာတဲ့မိုးဦးကာလာလေးမှာအင်းရဲ့ကြီးရဲ့တဝိုင်းမှာစားဖားတွေကစူညံစွာနဲ့အော်ဟစ်နေတယ်။တချို့ကပြောတော့ဖားတွေအော်တဲ့အတန်ကမိုးကိုခေါ်တာတဲ့။ဒါပေမဲ့ဖားရဲ့သဘာဝကတော့ဖားဘူးကြီးတွေကအတန်ပြီးပြီးတော့ဖားမတွေကိုခေါ်တာပါ။ ဘလူဝဲဖြစ်ဖြစ်စားဖားကြီးရဲ့အတွက်ကတော့အတန်ကြောင့်ဖားတယ်လို့ပဲပြောရမှာပဲသူတို့အော်တန်ကြတာနဲ့ဖားသားကိုငယုတ်သီးနဲ့ကြွကြွကြော်စားခြင်းတဲ့သူတွေအတွက်တော့တရည်ယူစရာပဲလေစားဖားကြီးရဲ့အတန်ပေးနေပြီညကြရင်ဖားရိုက်ထွက်ကြမယ်ကောင်းတယ်ဟိဖားသားမစားရတာကြားနေပြီငယုတ်သီးနဲ့ကြွကြွကြော်စားလိုက်အောင်မယ်တာဒီလိုအုပ်စုကအခုလိုမိုးဝကြမှာဖားရိုက်နေကြပါဖားရိုက်တဲ့နေရာကအင်းရဲ့ကြီးနားမှာအင်းရဲ့ကြီးဆိုပေမဲ့အင်းတစ်ခုနဲ့တစ်ခုကိုဘောင်လုပ်ထားတယ်အဲ့ဒီအင်းပေါ်ပေါ်ကနေတာဒီလိုအုပ်စုကဖားရှာထွက်တယ်ဘောင်တစ်ခုတစ်ခုကလည်းအကျယ်ကြီးပဲလေဖားတွေကညာဘက်မှာဆိုရင်ရှွန်းဘောင်တွေပေါ်မှာတက်ပြီးတော့မိတ်လိုက်ကြတယ်ဘောင်တွေကလည်းအများကြီးပဲစားဖားတွေကလည်းအများကြီးပါပဲတာဒီလိုအုပ်စုမှာစုစုပေါင်း3ယောက်ရှိတယ်တာဒီရဲ့ကောင်းတော်ရဲ့ဖိုးထွေးရဲ့ဒီနေ့ညက3ရက်နေ့ညမလို့လာကလေးကကွေးကွေးလေးတာနေတယ်အလင်းရောင်မရှိတရှိပေါ့တာဒီလိုအုပ်စုကမီးအုပ်ဆောင်ရဲ့ဒုတ်ရဲ့ပလိုင်းရဲ့ကိုစီယူလာခဲ့တယ်တာယူအတိုင်းည9နာရီလောက်မှစတင်ပြီးတော့ရှောက်လန်းလာခဲ့တယ်ဟဲ့ကောင်ကြီးစားဖားတွေကတော့ငါတို့ကိုအတန်ပြီးပြီးကြိုးစိုးနေပြီဟဲ့စားဖားရိုက်တာလဲရိုက်တာပေါ့အင်းတွေကငါးရီပေါ်လာရင်လဲဖမ်းသိရင်ဖမ်းရမယ်ဟာငါးဖမ်းတာကအရေးမကြီးဘူးကဦးယိုးကွန်းရဲ့အင်းလုပ်သားတွေနဲ့တွေ့ရင်မချောင်ဘူးသူတို့လက်ထဲမှာငါးသခိုးတွေကိုရိုက်ဖို့ဒုတ်တွေရှိတယ်မင်းကလည်းညံ့မတာဒီယာအင်းလုပ်သားတွေမမြင်အောင်ငါးနိုင်မှာပေါ့ကွာမြင်အောင်နိုင်လို့ကတော့အင်းလုပ်သားတွေလက်ချက်နဲ့ခေါင်းထဲကိုအိုးစားခွက်ပြီးတော့ထထောင်ထနိုင်မှာမဟုတ်ဘူးဟိအေးပါကွာငါတို့ဖားရိုက်ထွက်တာဆိုတော့တယောက်နဲ့တယောက်စကားသိမ့်မပြောဘဲတယောက်တလန်းစီသွားမှဖြစ်မယ်ထင်တယ်အေးကွာမင်းပြောတဲ့အကြံကောင်းတယ်ဒါဆိုရင်ငါကဒီတက်တဲ့ဘောင်ဘက်ကိုသွားမယ်မင်းတို့နှစ်ယောက်ကတယောက်တလန်သွားကြပေါ့အဲ့ဒီအစီအစဉ်အတိုင်းကောင်းတော်ကအလေဘောင်ကတာဒီနဲ့ဖိုးထွေးကတော့တောင်ဘက်နဲ့မြောက်ဘက်ဘောင်တွေကိုဆက်ပြီးတော့သွားကြတယ်တာဒီကတော့ဖားရိုက်နေကြပါမိုးရသီရောက်တာနဲ့စားဖားရိုက်ပြီးရောင်းရတဲ့ငွေနဲ့ဦးဆူဆူစားနိုင်ခဲ့တယ်မိုးရသီကသူ့အတွက်တော့စီးပွားရေးဖြောင်းတဲ့ရာသီတစ်ခုပါတာဒီတယောက်မီးအုပ်ဆောင်ကိုကန်ပြီးသတိကောင်းကောင်းထားပြီးတော့ရှိကိုမျက်နှာမူပြီးရှောက်လာခဲ့တယ်။ကံကြမ္မာစိုးကိုမတိနာမလဲတဲ့ဖားတငယ်တွေကတော့သူတို့ရဲ့တဘာဝအတိုင်းအင်းရဲ့ကြီးတဝိုက်မှာအော်မြင်နေကြတယ်။တာဒီကမီးအုပ်ဆောင်မီနဲ့ခလန်လန်းကိုကြည့်လိုက်တော့စားဖားကြီးတကောင်ကိုတွေ့ရတယ်။တာဒီလည်းအတန်မထွက်ဘဲနဲ့စိတ်ထဲကရေယိုရင်းအတော်ကိုဝမ်းသာသွားတယ်။မီးအုပ်ဆောင်မီနဲ့တဲ့တဲ့ထိုးလိုက်တော့ဖားတငယ်ကမျက်လုံးကြောင်တောင်နဲ့မီးအောင်ကိုကြည့်နေတယ်။ခန္ဓာကိုယ်ကလည်းလုံးဝလှုပ်ရှားမှုမရှိတော့ဘူး။သူတို့ရဲ့တဘာဝကမီးအောင်မြင်ရင်ကြောင်တောင်ကြည့်တတ်တာလေဒီတော့ဒီလိုအခွင့်အရေးမျိုးကိုအလွတ်မပေးတဲ့ဖားရိုက်သမားတာဒီကခွက်ကနေပဲလက်ရိုက်တုံးနဲ့ရိုက်လိုက်တာဖားကလေးကလွင့်စင်သွားတယ်ဆန့်ငင်နဲ့အကျော်ဆွဲပြီးတော့ငြိမ်သက်သွားတဲ့ဖားကလေးကိုအသာကောက်ပြီးပလိုင်းထဲကိုထည့်တယ်ဒီလိုနဲ့ဖားတကောင်မီးတကောင်အကောင်ပေါင်းမနေတော့ဘူးပလိုင်းထဲမှာလည်းတဝက်လောက်ရနေပြီစားဖားကယာစီစာမို့လို့ဈေးကောင်းရတယ်ဒီလောက်ဆိုရင်ပတ်စံတော်တော်ရလောက်ပြီမကြခင်မှာပဲဖိုးထွေးနဲ့ကောင်းတော်တို့ကစုံပြီးကြတယ်။စားဖားမျိုးတဲ့အင်းမလိုလားတော့မသိပါဘူး။သူတို့နှစ်ယောက်မှလည်းပလိုင်းနဲ့အပြည့်ပဲ။ကဲဒီနေ့ညတော့ငါတို့အတွက်တိတ်ကောင်းတယ်။ပလိုင်းတစ်လုံးအပြည့်ရတယ်ဆိုတော့ဒီစားဖားတွေရောင်းပြီးကိုသားကြီးရဲ့ရက်ဆိုင်မှာဇယံမင်းစီးစင်ရစ်လို့ရပြီ။အေးကွာငါလည်းငါပိုးနေတဲ့စာအုပ်ကိုအင်းကြီးလာလာလေးဝယ်ပေးနိုင်ပြီဟဲ့။အေးကွာဒီလိုသားညတိုင်းရရင်တော့ငါတို့သုံးယောက်စလုံးတတိဖြစ်နိုင်တယ်။ဟာဘဲကတတိဖြစ်ရမှာတော့ကွာနေတိုင်းတော့ရပါမလားတပတ်လောက်တော့စောင့်ရမှာလေအေးပါကွာတတိမဖြစ်လဲနေပါစီနေတိုင်းမှန်မှန်ကိုသားကြီးဆိုင်ကိုလာနိုင်ရင်တော့ပါပြီဒါလဲຫນွေဘက်ဆိုရင်နတ်မမှန်ပါဦးကွာသူတို့သုံးယောက်လည်းပျော်ပျော်ဆူဆူနဲ့အင်းရဲ့ကြီးဘောင်ကနေရွာဘက်ကိုပြန်လာခဲ့ကြတယ်ရွာထဲကိုရောက်တော့တာဒီကဟဲ့ကောင်နေငါတို့ရလာတဲ့စားဖားတွေကိုရွှေမီတို့ကိုဖောက်တယ်ပေးလိုက်ရင်မကောင်းဘူးလားအေးကောင်းနေကွာငါတို့စားဖို့နည်းနည်းချံပြီးတော့ဖောက်တယ်ပေးလိုက်ရင်ခေါင်းမကွဲတော့ဘူးအေးဟုတ်တယ်ကောင်းနေကောင်းနေသူတို့သုံးယောက်သာအိမ်ကိုခဏပြန်ပြီးတော့စားဖို့အတွက်အနေချင်းဖဲ့ထားတယ်ပြီးတာနဲ့ရွှေမီတို့အိမ်မက်ကိုထွက်လာခဲ့တယ်ရွှေမီဆိုတာကကြုံရကြပန်းဈေးရောင်းတဲ့ဈေးတွေပါဒါပေမဲ့ရွှေမီတို့ညီအစ်မတစ်တိုက်ကအုပ်စုတောင်းတော့ဘာပဲရောင်းရောင်းခဏလေးနဲ့ကုန်သွားတယ်တာဒီတို့အုပ်စုကမနဲ့စောစောရွှေမီတို့အိမ်ရှိကိုရောက်လာတယ်ပလိုင်းနေချပြီးတော့ရွှေမိကိုအော်ခေါ်မယ်အလုပ်မှာပဲကန့်ဆိုးကျင်တော့ဒေါ်ဥစာကြီးနဲ့တန်းတူတယ်ဟဲ့ကောင်ကြီးပလိုင်းနေကဘာလို့တုံးစားဖားကြီးရိုက်လာတာဗျဒေါ်ဥစာကြီးကရောစောစောစီစီဘာလာလောက်တာလဲရွှေမိစီကငါးတောင်းမလို့လာတာ နင်တို့နဲ့တွေ့တာအတော်ပဲဟိငါ့ကိုစားဖား၅កောင်လောက်ပေးစမ်းဟာဒေါ်ဦးစားကြီးကလည်းရောင်းတော့မရောင်းရသေးဘူး၅កောင်၆កောင်လာတောင်းနေသူနဲ့တွေ့နေတယ်ဟဲ့တောင်းရမှာပေါ့နင်တို့ကဒီဖားတွေကိုအလကားရလာတာပဲအလကားရတယ်ဆိုတဲ့စကားတော့မပြောပါနဲ့ကျုပ်တို့လည်းတညလုံးအေးရေးပြက်ခံပြီးတော့ဖားရိုက်ထားရတာအခုတော့ရောင်းတော့မရောင်းရသေးဘူးလာတောင်းနေသူကအရင်ရောက်နေတယ်တွားဗျာနောက်မှလာခဲ့ဘာလဲဒါကငါ့ကိုနှင်လာလားငါဘာကောင်းမလဲဆိုတာနင်တို့သိတယ်မလားငါချိန်ဆလိုက်ရင်နင်တို့ဘာဖြစ်သွားမယ်ထင်လဲဒေါ်ဦးစားကြီးကတော့ငါတို့ကိုပြဿနာရှားနေပြီကဲဗျာခမရကျိုးတို့ကိုချိန်ချင်လဲချိန်မချိန်ချင်လဲနေဘာမှမပြီးနိုင်ဘူးနင်တို့တွေကတကောင်မကြခင်မှာတည်ခြင်းစိုးနဲ့တည်ပါစေဒေါ်ဦးစားကြီးကသူ့ရဲ့ဒုက္ခောက်ကြီးနဲ့တစ်ပင်ကိုခောက်ရင်းအဲ့လိုချိန်ဆလိုက်တယ်တာတီတို့အုပ်စုကတော့ဖားလာဝဲမဲ့ရွှေမီတို့အုပ်စုကိုစောင့်နေရင်းနဲ့ငါတို့တော့ဒီနေ့ကံမကောင်းဘူးကွာမနဲ့စိုးစိုးစီးစီးဒေါ်ဦးစားကြီးနဲ့မှလာတွေ့နေတယ်အီးလီကွာဈေးရောက်ပြီမှလာတောင်းရင်ပြီးမှာပေါ့အခုကဈေးဦးကြီးမှလာတောင်းတော့ဘယ်ပြီးလို့ဖြစ်ပါမလို့ဒါကတော့ငါတို့အပိုင်းပဲဒေါ်ဦးစားကတော့ငါတို့ကိုစိတ်ဆိုးပြီးချိန်စာတိုက်သွားပြီသူ့ချိန်စာဆူရင်တော့ငါတို့၃ယောက်ထဲကတယောက်ယောက်တီးလိုက်မယ်နဲ့တူတယ်သူကတော့ငါတို့ကိုစားဖားအသက်နဲ့လောင်းကြီးထပ်သွားပြီထင်ပါရဲ့ကွာ။ဟာမင်းကလည်းဒီအယူမာကြီးချိန်တော်ကိုယုံနေသေးရဲ့။သူလည်းစောစောစီးစီးဖားလာတောင်းတာမရတော့စိတ်ဆိုးပြီးပြောချင်ရပြောမှာပေါ့။မဟုတ်သေးဘူးဒါဒီကဒီအဖွားကြီးကနှုတ်စည်းရဲ့။သူချိန်ရင်တခုခုဖြစ်တတ်တယ်လို့ငါ့အမိကပြောဘူးတယ်။မင်းကြောက်ရင်လည်းမင်းရိုက်ထားတဲ့ဖားတွေကိုရွှေမိစီမှာမရောင်းနဲ့တော့ဒေါ်ဦးစားကြီးကအကုန်ပေးလိုက်ကွာ။မဟုတ်ပါဘူးကွာ။ငါကဒေါ်ဦးစားကြီးအကြောင်းအမိပြောတာကြားဘူးလို့ပါ။ဟာ၊ဟိုမှာရွှေမီတို့တတိုင်ထွက်လာနေပြီ။အေးအေးဟုတ်တယ်ကွ။ရွှေမီရေရွှေမီငါတို့စီမှာစားဖားတွေပါလာတယ်ဟိ။ဟေးဟုတ်လားလာပြီတော့လာပြီ။ရွှေမီတို့ဂုံးပုံတို့ဈေးရဲအုပ်စုကအပြေးလေးပဲရောက်လာတယ်။ကိုတာတီးတို့ညကဖားရိုက်ထွက်ကြတယ်ဗော။ဟာအများကြီးပဲ။အေးဟုတ်တယ်အဲ့ဒါတွေကိုနင်တို့ကိုဖောက်တယ်ပြီးမှုစောင့်နေတာဟန်ကြတာပဲတော့ဟိုဘက်ရွာကအရက်ဆိုင်တွေကအမီးလုပ်ဖို့စားဖားမှားထားတာနဲ့အတော့ပဲအေးအေးဒါဆိုရင်အချိန်ယူဟာကိုတာဒီရှင်တို့ကအလကားရလာတာဆိုတော့ကျုပ်တို့ကိုဈေးလဲလျှော့ပြီးပူပူတာတာလဲချိန်ပြီးပေါ်တော့ဒီလောက်ဖြစ်လာတာအလကားယူဟာအလကားယူဒါဆိုရင်ပူတော်ကောင်းသေးရဲ့တော့ဒါကြောင့်ကိုတာဒီကသဘောကောင်းပါတယ်ဆိုမှဟဲ့ရွှေမီအပူစကားတွေမပြောနဲ့ဒီဖားတွေကိုချိန်လိုက်တော့ရွှေမီတို့အုပ်စုလည်းစကားကြောမရှိတော့ဘဲနဲ့စားဖားတွေကိုချိန်ယူပြီးတော့ပတ်စံရှင်းပစ်လိုက်တယ်ဒီတော့တာတီးတို့အုပ်စုလည်းတခဏအတွင်းမှာပဲအိတ်ထဲမှာငွေဖောင်းသွားတယ်သူတို့အုပ်စုကတီးတဲ့အတိုင်းပဲလीငွေရတာနဲ့ကိုသားကြီးရဲ့ရက်ဆိုင်ကိုအပြေးသွားကြတယ်ငါကွာဥယိုးကွန်ကြီးကိုကြည့်ကိုမကြည့်နဲ့ဘူးဟုတ်တယ်ငါလည်းမကြည့်နဲ့ဘူးရွှေမီတို့ခွန်ပုံတို့ငစိမ့်နေမာတွေကိုကြတော့မျက်နှာချိုသွေးပြီးခောက်ပြန်ရှိနေအကျွေးပေးတယ်။ငါတို့ကြတော့တထောင်နှစ်ထောင်လောက်ကျန်တာကိုသိမလို့ရှင်မလို့ငတ်ပြီးတော့အကျွေးတောင်းနေတာ။အေးကွာအဲ့ဒီအဖိုးကြီးကဒေါ်စာနဲ့တွေ့ပြီးချိန်စာတိုက်ခိုင်ရမှအေးမှာ။ကစောမြောင်မောင်တို့တတိုင်အရက်ဆိုင်မှာအင်းတကြီးဦးယိုးကွန်အကြောင်းမကောင်းပြောနေတဲ့အချိန်မှာပဲတာတီးတို့အုပ်စုကအရက်ဆိုင်ထဲကိုရောက်လာခဲ့တယ်။ကိုမြောင်မောင်ကြီးဒေါ်စာတွေဘာတွေနဲ့ဘသူ့ကိုများမကြည့်နဲ့လို့လဲ။哦တကြီးဦးယိုးကွန်ကြီးအကြောင်းပြောနေတာပါဗျာဆိုပါဦးဗျာဦးယိုးကွန်ကြီးကဘာဖြစ်လို့လဲကျုပ်တို့ငါးသွားဝယ်လို့ပတ်စံနေနေလောက်ကြံတာနဲ့တေကန်ကြီးမျက်နှာနဲ့အကျွေးကိုအတင်းတောင်းနေရွှေမီတို့အုပ်စုကြတော့အကျွေးကထက်နေပြီဒါတော့မှမျက်နှာချိုသွေးနေသေးတယ်အဲ့ဒီအဖိုးကြီးကနှာဘူးပါဗျာအဲ့ဒီနှာဘူးကြီးကိုဒေါ်စာကြီးနဲ့ပေးတွေ့လိုက်ရှင်တာကစောမြောင်မောင်ရဲ့စကားကြောင့်တာတီးတို့အုပ်စုကခက်ကြောင်ကြောင်ဖြစ်သွားတယ်ဒေါ်ဦးစားကြီးကဘာဖြစ်လို့လဲဗျ။အဲ့ဒီမိမကြီးကအလုံးနှုတ်စည်းတယ်ဆိုပဲ။သူ့မချိန်နဲ့လို့ချိန်ဆလိုက်ရင်အဲ့ဒီလူကသူ့ချိန်တဲ့အတိုင်းဖြစ်တော့တာပဲတဲ့။ဒီခေတ်မှာအဲ့ဒါတွေကအလကားပါကွာ။အေးကွာဒါပေမဲ့တိုက်ဆိုင်မူလားဆိုတာတော့မသိဘူးပေါ့ကွာ။သူတို့အုပ်စုတွေစကားအခြေတင်ပြောနေတဲ့အချိန်မှာပဲတင်လာတို့တတိုင်အရက်ဆိုင်တွေကိုဝင်လာခဲ့တယ်။ဟဲ့ကောင်နေမင်းတို့ဒေါ်ဦးစားကြီးအကြောင်းပြောနေကြတာမလား။ဟုတ်တာပေါ့ကွာဒီမိမကြီးကနှုတ်စည်းရယ်ဆိုပြီးတော့သူတို့ကကြောက်နေကြလို့ဟိဟေးဒါဆိုရင်တော့မင်းတို့တွေပွဲကြီးပွဲကောင်းတစ်ခုကိုကြည့်ရအောင်မယ်ဘလို့ပွဲကြီးပွဲကောင်းလဲ ပွဲကြီးပွဲကောင်းဆိုတာဒီလိုကတန်လှကလက်ဟန်ချေရန်ပါပါနဲ့ဒေါ်ဦးစာကြီးရဲ့အကြောင်းကိုပြောပြခဲ့တယ်။ဒီနေ့မနက်စောစောတာတီးတို့အုပ်စုစီကနေဖားတောင်းလို့မရတဲ့ဒေါ်ဦးစာကြီးကအင်းတကြီးဦးယိုကွန်ကြီးစီကိုသွားခဲ့တယ်။ဦးယိုကွန်ကြီးကတော့မနက်တိုင်းထုံးစံအတိုင်းပဲငားဝယ်သူတွေနဲ့အလုံးရှုံနေတယ်။အဲဒီအချိန်မှာဒေါ်ဦးစာကြီးရောက်လာပြီးတော့အင်းတကြီးကျုပ်ကိုငားလေးငားကောင်လောက်ပေးပါ။အင်းတကြီးကိုသူမကလှမ်းပြီးတော့ပြောလိုက်ပေမဲ့လူသားနေစူညံနေလို့သူမရဲ့အတန်ကိုမကြားခဲ့ဘူး။ဒေါ်ဦးစာကသူ့ရဲ့အတန်ကိုထပ်မြင်ပြီးတော့အော်ခေါ်လိုက်တယ်။ဟဲ့ငါ့ကိုဘယ်သူခေါ်နေတာရော။ကျုပ်ပါဒေါ်ဦးစာပါ။ဘာကိစ္စလဲ။ကျုပ်ကိုဟင်းစားဖို့ငါးလေးငါးကောင်လောက်ပေးစမ်းပါ။ခမားကလည်းဒီမှာဈေးအောင်နေတော့ရှိသေးရဲ့။ဈေးအောင်တော့မတောင်းလို့ကျုပ်ကဘယ်အချိန်လာတောင်းရမှာရော။ကျုပ်ကိုငါးလေးငါးကောင်လောက်ပေးစမ်းပါခမရတော်တော်လောဘကြီးတာပဲတယောက်ထဲစားဖို့ငါးလေးငါးကောင်လို့လို့လားကဲကဲရော့ငါးတော့ကောင်ယူသွားအင်းတကြီးကသူ့အနားမှာရှိတဲ့ငရမ်းပေါက်သေးသေးလေးတစ်ကောင်ကိုပြစ်ပြီးတော့ပေးတယ်ဒေါ်ဦးစာကြီးကငါးသေးသေးလေးကိုမြင်ပြီးတော့အမေငါ့ကိုသထောင်းစားပေးတယ်လို့ပြစ်ပြီးတော့ဒီငါးအသေးလေးပေးတယ်ငါဘလို့လို့စားရမှာလဲငါဘလို့နဲ့တင်ရမှာလဲဒီမှတကြီးပေးမယ်ပြီးတော့ငါအကြီးပေးစီရောက်လို့မအားရတဲ့အထဲဒီအဖွားကြီးကလာရှုပ်နေရဲ့ညုံမောင်တို့ထွန်းရွှေတို့မင်းတို့ဘာကြည့်နေရလဲဒီအဖွားကြီးကိုဆွဲထုတ်လိုက်ကြအင်းတကြီးကလည်းဈေးဝယ်လှိုင်နေတဲ့အချိန်ဖြစ်လို့လာရှုပ်နေတဲ့အဖွားကြီးကိုဆိုင်နာကနေဆွဲထုတ်ခံလိုက်တယ်ညုံမောင်တို့ထွန်းရွှေတို့အလုသမားတစုကအဖွားကြီးကိုဆွဲထုတ်တယ်ဆိုတာနဲ့အဖွားကြီးကပြောတယ်ငါ့ကိုမဆွဲနဲ့နင်းတို့ကကိုချင်းမစားတဲ့လူတွေပဲငါးကြီးတလောက်ရတာငါစားဖို့နဲ့တင်ဖို့တော့ပေးဖို့ကောင်းပါတယ်အခုတော့ဒီငားသေးသေးလေးနဲ့ဘာလုပ်လို့ရမှာတော့အဖွားကြီးငားလို့ချင်းရင်နောက်တစ်ခါပြန်လာခဲ့ဈေးရောင်းပြီးတော့ကြံတဲ့ငားကိုပေးမယ်နင်းတို့ရင်းမှာငားတွေများများရအောင်နဲ့တင်ပေးမလို့ငားကြီးငားကောင်းလာတောင်းတာဟဲ့ဈေးရောင်းပြီးမှကြံတဲ့ငားဘုတ်တွေကိုဘလို့နဲ့တင်မလဲခမားကအဲ့လိုပဲပြောပြီးတော့ညာတောင်းတာပဲနောက်ပြီးနဲ့တင်နေဆိုပြီးတော့ခမားပဲစားတာပဲဟဲ့အကောင်ကြီးနတ်ကအငွေစားတာဟဲ့နတ်တင်ပြီးတော့နတ်စွန်းတဲ့ပစ္စည်းကိုငါမစားလို့ဘသူကစားမှာတော့ကဲကဲဒါဆိုလဲနောက်မှလာခဲ့ဗျာအခုတော့ဈေးဝယ်ရရှုပ်နေတယ်သွားလိုက်ပါဦးပြောပြောဆိုဆိုနဲ့သူတို့နှစ်ယောက်ကဒေါ်ဦးစာကြီးကိုခက်လန်းလန်းနေရာစီကိုဆွဲပြီးတော့ခေါ်သွားတယ်ဒေါ်ဦးစာကြီးကသူ့လူချင်းနဲ့ငါအကြီးကြီးမရတာကြောင့်အလုံးမကြည်မနဲ့ဖြစ်ပြီးတော့သူ့ချုံထားတဲ့တပတ်အနှက်ကြီးကိုလက်နှစ်ဖက်နဲ့ဖြန့်လိုက်ပြီးအင်းတကြီးနာကိုသွားတယ်ဒီမှာအင်းတကြီးရှင်ကစေရနာမရှိတဲ့သူပဲဒီတော့ဒီအင်းမြင့်ကြီးနဲ့ရှင့်ကိုကျုပ်ကျင်းစာတိုက်မယ်ဒေါ်ဦးစာကြီးကျုပ်ဈေးရောင်းနေတော့ယူကြောင်ကြောင်စကားတွေနဲ့မနှောက်ရှက်ပါနဲ့နှောက်ရှက်တာမဟုတ်ဘူးဟဲ့ကျင်းစာတိုက်တာတိုက်ပြတိုက်တိုက်ခမားလိုယူမတယောက်ရဲ့စကားကိုဘယ်သူမှမကြောက်ဘူးဒေါ်ဦးစာကြီးကအင်းမြင့်ကြီးစီကိုတရွေ့ရွေ့သွားခဲ့တယ်အင်းမြင့်ကြီးရဲ့အနီးကိုရောက်တယ်ဆိုတာနဲ့သူ့ရဲ့တပတ်အမဲကြီးကိုလက်နှစ်ဖက်နဲ့မြှောက်လိုက်တယ်တပတ်အမဲကြီးကလေထဲမှာတဖြက်ဖြက်နဲ့လွင့်နေတယ်အင်းရဲ့ကြီးရဲ့ပိုင်ရှင်ဖြစ်တဲ့အင်းတကြီးဦးယိုးကွန်ကိုချိန်စာတိုက်ပါတယ်။သူကစေရနာနေပါလာသူဖြစ်ပြီးတော့ကျွန်တော်မျိုးမကိုစော်ကားမော်ကားပြောဆိုသူဖြစ်တဲ့အတွက်ငါအထွက်နှုံရော့ပါစေ။ဒီအင်းပြင်ထဲမှာလူအသေးပြောက်ရှိပါစေ။အားလုံးသောကန်ကြမာဇူးလို့နဲ့တိုးပါစေ။တကြီးကဒီအင်းကြီးအတွက်စိတ်ဆင်းရဲမှုမှန်သမျှနဲ့ကြုံရပါစေ။ဟဲ့အယူမငါရဲ့အင်းနာမှာဘာရီလာပြီးတော့ချိန်နေရလဲ။အခုတော့ရှင်ကြောက်နေပြီမလား။ဘာမှမကြောက်ဘူးဒါဆိုရင်ကျုပ်ဆက်ပြီးတော့ကြိတ်မယ်မကြိတ်နဲ့ဘာမှအတိတ်ပဲမရှိတဲ့စကားတွေလာမပြောနဲ့ကြက်တည်ရီဘူးမရှိဘူးအဲ့ဒီကြက်တည်ရီမရှိတဲ့အကြောင်းတွေကရှင်းစီကိုမကြခင်မှာပဲဆိုက်ဆိုင်မြတ်မြတ်ရောက်လာတော့မှာပါတော်ပြီတော်ပြီငါးတကောင်းနှစ်ကောင်းနဲ့ဒီလောက်စကားမပြောချင်ဘူးခမားလူချင်းနဲ့ငါယူသွားအခုမှတော့ဘာငါးမှလာမပြီးနဲ့ဒါပေမဲ့ရှင်းအတွက်မကြခင်မှာကန်ကြမာစုတွေရောက်လာတော့မှာအဲ့ဒီတော့မှရှင့်ကိုကျုပ်ကပြုံးပြုံးကြီးလာကြည့်ဦးမယ်သွားသွားအဖွားကြီးမြန်မြန်သွားသွားပါပြီတော့နောက်မှကဲပါအောင်ဆိုပြီးတော့ငါ့ကိုလာမခေါ်နဲ့မခေါ်ဘူးဗျာမခေါ်ဘူးဘယ်တော့မှမခေါ်ဘူးအဲ့ဒါပဲဟိတကြီးနဲ့ဒေါ်ဦးစာကြီးနဲ့အကြီးအကျယ်ကိုရန်ဖြစ်နေကြတာဟိဟုတ်လားအဲ့ဒါကြောင့်ဒေါ်ဦးစာကြီးကနှုတ်စည်းသလားဆိုတာငါတို့စောင့်ကြည့်ရမယ်ပွဲကြီးပွဲကောင်းတစ်ခုလို့ပြောတာပေါ့ကွာဒီမှာတင်လာငါတို့ကလည်းဦးယိုးကွန်ကြီးကိုတော်တော်မုန်းနေတာကွာဒေါ်ဦးစာကြီးရဲ့ချိန်စာကတခြားသူအတွက်မှန်ရင်မှန်မမှန်ရင်နေကွာသ တကြီးအတွက်ကတော့ကျင်းစာစူးပါစေလို့ဆုတောင်းတယ်မြမောင်ရမင်းကလည်းသူများမကောင်းဖြစ်မှာကိုစူးမတောင်းကောင်းမှုကဟုတ်တော့ဟုတ်ပါတယ်သူတော်ကမကောင်းဖြစ်အောင်စူးမတောင်းသင့်ဘူးဆိုတာမှန်ပါတယ်ဒါပေမဲ့ဥယိုကွန်ကဒီအင်းနဲ့ဝင်ွေဖြောင်းပြီးတတိတယောက်လိုချမ်းသာနေတာအရန်ကိုဘဝင်မြင့်ပြီးတော့သူတော်ကိုနှိမ့်ချဆက်ဆံတယ်အပေါ်စီကမခံကြအောင်ပြောတယ်သူ့ကိုကြတော့ဘယ်သူမှပြန်မပြောနိုင်ဘူးလေအဲ့ဒါကြောင့်ငါကဒေါ်ဦးစာကြီးချိန်ဆဲတယ်လို့ချိန်ဆဲကျင်တာဟိကဲပါကွာငါတို့ဘာသာအမီးနဲ့ရက်ခွက်မော့တာအကောင်းဆုံးပါပဲအေးဒါလည်းဟုတ်တာပဲဒါနဲ့ဒေါ်ဦးစာကြီးရဲ့အကြောင်းကိုပြောရအောင်မေဒေါ်ဦးစာကြီးဆိုတာကရွာနောက်ပိုင်းကတုတ်တန်စီရမှာနေတဲ့အဖွားကြီးတစ်ယောက်ပါတားတော့သမီးကံမရှိလို့တဝန်းတစ်ခါအတွက်တောင်းရန်စားတောက်ခဲ့ရတယ်ဒါပေမဲ့သူမကတောင်းတဲ့နေရာမှာတခြားတောင်းရန်စားတော့တဲ့သူတွေလိုခခရရတောင်းတာမျိုးမဟုတ်ဘူး။ချင်းချောက်ပြီးတောင်းလို့တောင်း၊နှက်တင်ခြင်းလို့ဆိုပြီးတောင်းလို့တောင်းနဲ့သူ့ကိုယ်သူနှက်ကြော်လို့လို့နှုတ်စည်းတဲ့လူလို့လို့မသိရင်နှက်စားမကြီးလို့လို့နဲ့တောင်းရန်စားတော့ခဲ့တယ်။သူတောင်းတာကိုကြီးကြီးပြူပြူမပေးတဲ့သူတွေကိုလည်းအာမနာတဲ့ချင်းစာတိုက်တော့တာပဲ။အဲဒါကြောင့်တချို့ရွာသူရွာသားတွေကသူ့ကိုယွံကြောက်ကြီးအဖြစ်ခက်ဝေးဝေးကရှောင်ကွင်းသွားတယ်။ဒါပေမဲ့ဒေါ်ဦးစာကြီးကတော့ဘသူ့ကိုမှဂရုမစိုက်ဘူး။ဒုတ်ောက်ကြီးတစ်ချောင်းနဲ့တရောင်းတော့လှုပ်ပြီးတော့တောင်းရန်စားတော့ခဲ့တယ်။သူ့ရဲ့ပုံမှန်တရံကကြောက်မက်ဖွယ်ရာအသွင်ဖြစ်နေတယ်။အသက်အားဖြင့်90ကျော်လောက်ရှိပြီဖြစ်လို့အသားရည်ကလည်းရှုံ့တော့နေတယ်။နီလောင်နဲ့ဒဏ်ဒီကြောင့်အသားရည်ကညင်မဲမဲဖြစ်နေပြီးဝှစ်ဆင်ထားတဲ့အဝတ်အစားကအမဲရအောင်ဆိုတော့တကူလုံးကိုမဲနှံနေတယ်။ကွန်းစားထားတဲ့သွားတွေကနီးချင်းချင်းဖြစ်နေပြီးတော့ကျိုးတို့ကျဲတဲ့နေဆိုတော့လူရဲ့မျက်နှာကကြောက်မက်ဖွယ်ရာဖြစ်နေတယ်။နောက်ပြီးတော့ညင်မွင်းမွင်းလွေကြီးကိုလည်းလွဲထားသေးတယ်။တချို့ကလေးတွေဆိုရင်ဆုံးမကြီးတော်ဦးစာလာပြီးဆိုပြီးတော့စားတော့ပြီးအော်ဟစ်ထွက်ပြေးတယ်။ဒေါ်ဦးစာကြီးကလည်းအဲ့ဒီကလေးတွေကိုဆဲဆူချင်းစဲရင်နဲ့တောင်ဝင်းနဲ့လိုက်ရိုက်တယ်။အဲ့ဒါကြောင့်ဒေါ်ဦးစာကြီးရွာလေးကိုဝင်လာရင်ကလေးတစ်သက်ရဲ့စူညံတဲ့အတန်းကြီးရဲ့ဒေါ်ဦးစာကြီးရဲ့ဆဲဆူတန်းကြီးရဲ့စူညံသွားကြတယ်။အခုလဲဒေါ်ဦးစာကြီးကသူ့နေထိုင်တဲ့တင်းချမ်းစီရဲ့ထဲကထွက်လာပြီးတော့ရွာရိုးတစ်လျှောက်လမ်းလျှောက်လာတယ်။ရွာဦးကအကြော်သေးလေးစီကိုဝင်လိုက်တယ်။ဟဲ့အေးမြငါ့ကိုအကျော်နှစ်ခုလောက်လှူစမ်းဟုတ်ကဲ့ဟုတ်ကဲ့ဒီမှာအကျော်နှစ်ခုယူသွားပါပေးပေးငါဗိုက်စာနေရာနဲ့အတော်ပဲအေးမြတယောက်အကျော်ကြီးရောင်းကောင်းပါစီတော့အဖွားပေးတဲ့ဆုနဲ့ပြည့်ပါစီအေးမြကတော့ဒေါ်စာကြီးရဲ့အကြောင်းကိုအတွင်းသိရစင်းသိဖြစ်လေတော့အစဲမခံရအောင်တူတောင်းတဲ့အကျော်နှစ်ခုကိုပေးလိုက်တယ်ဒေါ်စာကြီးကအကျော်တင်းနာမှာထိုင်ပြီးတော့အကျော်စားပြီးရေနွေးတောက်ပြီးတော့ရွာယူတစ်လျှောက်ခီးဆက်ခဲ့တယ်ရွာလေလောက်ကိုရောက်တော့ကလေးတိုင်းနဲ့စုံခဲ့ပြန်တယ်။ဟာဟိုမှာဆုံးမကြီးဒေါ်ဦးစာလာပြီဟဲ့။ဟဲ့ပေါ့လို့ပဲစားလေးကြီးဘာဆုံးမကြီးလဲ။ကျွန်တော်တို့ဖတ်တဲ့ပုံမြင်စာအုပ်ထဲမှာဒေါ်ဦးစာဆိုတာဆုံးမကြီးပဲ။ဓမြစီကြီးစီးပြီးတော့ကောင်းကင်ပြန်တက်သွားတယ်။ဟဲ့ကလေးကြီးအဲ့ဒါကပုံမြင်ထဲမှာပဲရှိတာ။ငါကဒီရွာမှာမွေးတဲ့တထေးသမီးပဲ။ဟာတထေးသမီးရဲ့ဟဲ့ဒါဆိုရင်တော့အဖွားလွေထဲမှာရွှေရီငွေရီပါမှာပေါ့။နေနေလောက်ပေးပါအဲ့ဒီလိုပြောပြီးတော့လွေကိုနှိုက်တဲ့သူကနှိုက်ဒုတ်ောက်ကြီးကိုကင်တဲ့သူကကင်နဲ့အဖွားကြီးကိုဝိုင်းပြီးတော့စားကြတယ်ငကိုကလေးကမှဒေါသကြီးတဲ့ဒေါ်ဦးစာကြီးကခွေးကောင်လေးတွေငါ့ကိုမစားကြနဲ့ဒုတ်ောက်ကြီးနဲ့ရိုက်ပြင်မယ်အဲ့ဒီလိုပြောပြီးတော့ဒုတ်ောက်ကြီးနဲ့လိုက်ရလို့ကလေးတစ်တိုက်လည်းပြေးကြလွှားကြနေပဲတော်တော်ကိုစိုးတဲ့ကောင်လေးကြီးအမြင်မတော်တဲ့ရွာသားတချို့ကတော့အဲ့ဒီကလေးတစ်တိုက်ကိုမောင်းထုတ်ပြတယ်ဟဲ့ကလေးကြီးအဖွားကြီးကိုမစားပါနဲ့အသက်ကြီးနေပြီမောင်းနေပါဦးမယ်သွားသွားဒေါ်ဦးစာကြီးဒီမှာဒေါ်ဦးစာကြီးစားဖို့အတွက်မုံနေထည့်ပေးလိုက်တယ်မောင်မင်းကြီးသာတတ်တော်ရာကျော်ရှိပြီးတထေးကြီးဖြစ်ပါစေတော့ဒေါ်ဦးစာကြီးကမုံနေယူသွားပြီးတော့လမ်းတစ်လျှောက်လုံးဆူတောင်းပေးသွားတယ်ဒီလိုနဲ့လဲပိုင်ရှင်ဦးဆန်လာရဲ့အိမ်ရှိကိုရောက်တော့ဦးဆန်လာကလည်းသူ့ကိုထမင်းနေဟင်းနေပေးလိုက်ပြန်တယ်ဦးဆန်လာရဲ့အိမ်မှာကျောင်းဆရာလေးကိုတက်နိုင်ကရောက်နေတယ်ဦးလေးဒီအဖွားကြီးကတင်းကြိုင်းမာနေတဲ့ဒေါ်ဦးစာကြီးမလားဟုတ်တာဗောကွအဲ့ဒီအဖွားကြီးကိုတချို့လူတွေကခဝေးဝေးရှောင်နေကြတယ်ကလေးကြီးကလည်းဆုံးမကြီးတဲ့အဲ့ဒါဘလို့ဖြစ်တာလဲသူ့အကြောင်းသိရင်ရှင်းပြပါဦးအေးဦးလေးတို့ကဒီမှာမွေးပြီးဒီမှာကြီးတဲ့လူတွေဆိုတော့ဒေါ်ဦးစာကြီးရဲ့အကြောင်းတော့အားလုံးသိရဗောကွသူ့လူမျိုးရိုးကချမ်းသာပါတယ်အကြောင်းကံမကောင်းလို့အခုလိုဆင်းရဲသွားတာตาတော့သမီးခံကလည်းမရှိတော့ဒုက္ခရောက်တာပေါ့ကွယ်ဦးဆန်လာကအဝေးကိုလှမ်းကြည့်ရင်းနဲ့ဆွေးဆွေးမြေ့မြေ့လေးပြောလိုက်တယ်ဩဒေါ်ဦးစာဒေါ်ဦးစာဒေါ်ဦးစာဆိုတာလေပိုင်ရှင်တထေးကြီးလင်မယားရဲ့တူရဲတော်သမီးတယောက် သူ့ရဲ့မိခင်ကဇက်ပွဲအလွန်ကြိုက်တယ်။နှွေရောက်ပြီဆိုတာနဲ့အဲ့ဒီရွာမှာအငိမ့်နေဇက်ပွဲတွေကတစ်ခုပြီးတစ်ခုရောက်ရှိကြပြတယ်။အဲ့ဒီရွာတစ်ရွာလုံးကလည်းလဲပိုင်ရှင်တထေးကတော်ကြီးဒေါ်ပိုင်မိရဲ့အတိုင်းပဲပွဲကြီးတဲ့နေရာမှာစံတင်လောက်တယ်။ဇက်ပွဲက9ညပြရင်9ညဇက်တိုက်ကြည့်ကြတယ်။နေကင်းဘက်မှာတော့ညကအေးအေးပြတ်တဲ့အချိန်နဲ့အတိုးချပြီးအိတ်ကြတာပေါ့။အဲ့ဒီတော့ကတထေးကတော်ကြီးဒေါ်ပိုင်မိကကိုဝင်အရင်မှကြီးနဲ့အဲ့ဒီညကြမှာစိန်ကြီးညိုဇက်ပွဲကြီးလာရောက်ကပြအသုံးတော်ခံမှာဖြစ်တဲ့အကြောင်းမောင်းတီးချတာကြောင့်ရွာသူရွာသားတွေကလည်းပွဲကြီးဖို့အတွက်အားခဲထားတယ်။ငကိုကမှပွဲကြိုက်ခင်တထေးကတော်ကပွဲသွားဖို့အတွက်ဝေစားတွေရွေးချယ်နေတော့တထေးကြီးရောက်လာတယ်။မပိုက်ဘာလို့ဝေစားတွေကိုဖွားနေရတာတော့။ရှင်မသိဘူးလား။ဒီနေ့ညစိန်ကြီးညိုဇက်ပွဲကမှရှင်။အဲ့ဒါကြုတ်သွားကြည့်မလို့ဘောတော့။ဖြစ်ပါမလားမပိုက်ရဲ့။မင်းမမပေါ်မပားနဲ့ကိုဝင်ကြီးကအတော်ရင့်နေပြီ။တော်ကြာဇက်ပွဲထဲမှာမိဘုံမြန်ကြီးပွင့်သွားလို့ကြော်မကောင်းကြားမကောင်းဖြစ်နေပါဦးမယ်ကွာ။ဟိုတော့ရှင်ကလည်းမပြောကောင်းမဆိုကောင်းကျုပ်ကိုကျုပ်သိပါတယ်မမွေးသေးပါဘူးနောက်တစ်ပတ်လောက်တော့လိုပါသေးရဲ့တော့မင်းကတစ်ပတ်လောက်လိုသေးတယ်ပြောရအောင်ဝမ်းဆွဲဆရာမလားရှင်ကလည်းမိမကြီးအကြောင်းကျုပ်တို့မိမကြီးအတိဆုံးပါတော့အခုစိန်ကြီးညိုဇက်ကဒီမှာ3ညကမှာ3ညစလုံးလွတ်လွတ်ကျွတ်ကျွတ်ကြီးလို့ရပါသေးတယ်မင်းပြောလိုက်ရင်စင်ကြီးကြီးပဲဒီနေ့ညကျုပ်ဇက်ပွဲသွားကြည့်မှာနော်ကိုเจ้าကိုသိရင်တော့သွားပေါ့ဗျာသွားရမှာတော်ရေးအဲ့ဒီဇက်ထဲကမင်းသားကအရန်အကကောင်းတာတနေ့မှတစ်ခါကြည့်ရတာဆိုတော့မိပိုက်တို့ကရှီတန်းကဖြာလက်မဲ့ဝဲပြီးသွားပြီကဲပါတားမရတော့လေသွားပေါ့ကွာအဲ့ဒီညမှာတော့ဒေါ်ပိုင်မီကသူ့အိမ်ကခိုင်းတဲ့အဖော်တတိုက်နဲ့အတူရှီတန်းကဖြာပေါ်ကိုအစိုးကြီးရောက်နေတယ်အစဦးညဆိုတော့အပြူတော့အရင်ထွက်လာပြီကရောဝဲကိုရွက်ပြီးတော့စတင်အသုံးတော်ခံတယ်အပြူတော်ကြီးကလည်းလှလိုက်တာနော်ဟုတ်တယ်တတိကရောရဲ့အပြူတော်ကပြီးတာနဲ့မင်းသားမင်းသမီးတွေမြန်မြန်ဆိုင်ဆိုင်နဲ့ပြားဆက်ကားခဲ့တယ်ပြားဆက်ကလည်းကောင်းတချင်းတွေကလည်းကောင်းဆိုတော့ဒေါ်ပိုင်းမီတို့အားလုံးကြည်နူးစွာကြည့်ခဲ့ရတယ်အဲ့ဒီပြားဆက်ထဲမှာလူရက်တွေကလည်းကြာရအခန်းကနေပြက်လုံးနေပြက်တော့တတော်တော်တဝဝနဲ့ပွဲကြလိုက်တာများပတ်တောင်တုပ်ယူရတယ်ဒေါ်ပိုင်းမီတို့တတိုက်ကတဝဝတဟာနဲ့ဥလိုက်သေးလိုက်ရီမောနေကြတယ်ဒီလိုနဲ့ညံ့နေလာတော့နောက်ပိုင်းအလွမ်းဆက်ကပြကြတယ်အဲ့ဒီဇက်ကတော့လူစွမ်းကောင်းဗျက်ဝိပြတာနဲ့မတ်ဥစားတို့ရဲ့ဇလန်းပေါ့လူစွမ်းကောင်းဗျက်ဝိကတထုံပြီကအလှပကြီးမြို့ဝင်ရဲ့တမီမတ်ဥစားနဲ့ချစ်ကြိုက်ခဲ့တယ်မတ်ဥစားရဲ့ဖခင်ကြီးကမကြည်နဲ့လို့ဗျက်ဝိရလာကိုမိနီထမိန်ကျူးတန်းပြီးတော့ဖမ်းလိုက်လို့ဗျက်ဝိကအဖမ်းခံခဲ့ရတယ်မတ်ဥစားကသူ့ချစ်တဲ့ကိုဗျက်ဝိရဖမ်းခံရတော့စိတ်မကောင်းကြီးစွာဖြစ်မိတယ်မင်းသမီးကမဟုတ်စားဖြစ်တရုတ်ဆောင်ပြီးအငိုအပြိုးရည်နဲ့အတူတချင်းလေးတပုတ်ကိုဆူလိုက်တော့ဒေါ်ပိုင်မီကတော်တော်ကိုစိတ်မကောင်းကြီးစွာဖြစ်သွားတယ်။အဲ့ဒီအချိန်မှာမင်းသားကအပြိုးလေးကောင်အဆူငိုလေးကောင်တချင်းလေးဆူလိုက်တာများတကယ်ကိုဂယုနာတန်လေးနဲ့ပါတော့ဒေါ်ပိုင်မီခမဒီပွဲကိုကြည့်ရင်းနဲ့ရင်ဘတ်ထဲကပဲနားတလို့လို့ဘိုက်ထဲကပဲအောင့်တလို့လို့ဝမ်းနဲ့လိုက်တာများပြောမနေပါနဲ့တော့ညက်ရည်တွေတွေးတွေးစီးကြရင်းနဲ့ရှိုက်ရှိုက်ပြီးတော့ငိုခဲ့မိတယ်။အဲ့ဒီတော့အတူလိုက်လာတဲ့အဖော်တိုက်ကအမဘာဖြစ်တာလဲဘာမှမဖြစ်ပါဘူးကြီးမင်းသားလေးကိုတနာလို့ပါဩအမကလည်းဘာများဖြစ်တာလဲလို့လန့်သွားတာပဲတော့အဲ့ဒီနောက်မှာတော့ဇက်ပွဲကြည့်ရင်းနဲ့ဒေါ်ပိုင်မီရဲ့ဘိုက်ကရစ်ရစ်ပြီးတော့နာလာခဲ့တယ်ဒါပေမဲ့ဒေါ်ပိုင်မီကအသံမထွက်ဘဲနဲ့ကြိတ်မိပြီးတော့ခံနေခဲ့တယ်ဘာဖြစ်လို့လဲဆိုတော့ဇက်ကအချိန်မြင့်နေပြီလေကောင်းကန်းကိုရောက်နေပြီဆိုတော့ထပြန်လို့ကမဖြစ်သေးဘူးပြီးအောင်ကြည့်ချင်တာကသူမရဲ့ဆန္ဒပဲလေအဲ့ဒါကြောင့်ဘိုင်းနာပေမဲ့ကြိတ်မိပြီးတော့ကြီးခဲ့တယ်။အဲ့ဒီလိုကြီးနေတဲ့အချိန်မှာပဲရေမွာပေါက်တန်တဲ့အတူကလေးရဲ့ဦးကောင်းကထွက်လာတော့ဟာလာကြပါအောင်လာကြပါအောင်ကလေးထွက်နေပြီ။ဟင်ဒေါ်ပိုင်မိဒေါ်ပိုင်မိကလေးထွက်နေပြီဟုတ်လား။ဟုတ်တယ်ဟုတ်တယ်။ဟာဒါဆိုရင်ဇက်ပွဲထဲတွင်ကလေးမွေးနေပြီပေါ့။ဝိုင်းမာပြီးတော့အိမ်ငိုပို့မှဖြစ်မယ်။ဟုတ်တယ်ဟေးဟုတ်တယ်အိမ်ငိုပို့တဲ့သူကပို့ပြီးတော့ဝမ်းဆွဲကိုတွားခေါ်တဲ့သူကတွားခေါ်တော့ဟိဒေါ်ပိုင်မီနဲ့အတူလိုက်လာတဲ့အဖွဲသားတွေကလည်းရိုးရိုးတဲတဲဖြစ်သွားတယ်။ဒါရင်ဘဲကမလဲရွှေပွဲလာပြိတက်ကြီးပါဒေါ်ပိုင်မီတို့အုပ်စုဘာဖြစ်မှန်းမသိလို့ထကြည်ကြပြေးကြည်ကြနဲ့အဲ့ဒီညာကလူတွေကိုရှုပ်ချက်ခတ်ပြီးပတ်တုပ်လို့မရအောင်အုံအုံကျွကျဖြစ်သွားလို့စိန်ကြီးညိုဇက်ပွဲကြီးတောင်ဆက်ကလို့မရပဲဇက်ပွဲပြတ်သွားခဲ့တယ်။ဒေါ်ပိုင်မီကိုအိမ်ခေါ်လာခဲ့ကြတယ်။ဝမ်းဆွဲဆရာမကလည်းချက်ချင်းရောက်လာပြီးတော့မွေးပြလိုက်လို့ကောင်းကောင်းမွန်မွန်မီးဖွားနိုင်ခဲ့တယ်။ဒေါ်ပိုင်မိမွေးတာကမင်းကလေးပါနှာရံပေါ်ပေါ်နှကန်းလေးနီရဲရဲနဲ့ အသားအီကလည်းဖွေးဆွနေတဲ့ချစ်စရာကောင်းတဲ့သမီးလေးတယောက်မိဖွားတန့်စင်ခဲ့လို့ဒေါ်ပိုင်မီရဲ့ယောက်ျားကအလွန်မဲဝမ်းသာကြည်နူးခဲ့တယ်။သူတို့လင်မယားနှစ်ယောက်လုံးသမီးကျော်လေးရလို့ဝမ်းသာပျော်ရွှင်နေကြတယ်။ရှင်မကြီးသမီးလေးကိုဘယ်လိုနာမည်ပေးရင်ကောင်းမလဲ။ကျမလည်းဒါပဲစဉ်းစားနေတာ။အဲ့ဒီအချိန်မှာပဲရွာသူရွာသားတွေကလက်ဆောင်ပစ္စည်းကိုစီနဲ့ရောက်ရှိလာပြီးတော့မအူစာစပွဲပြတဲ့အချိန်မှာမွေးဖွားလာတဲ့အချောလာလေးမလို့မအူစာလို့သာနာမည်ပေးလိုက်ပါတော့။ဟုတ်တယ်ဟိတ်ကောင်းတယ်ကောင်းတယ်။မအူစာဆိုတာချောလဲချောတယ်မြို့ဝန်သမီးလည်းဖြစ်တယ်ဆိုတော့ဂုံတရီရှိအချောလာလေးရဲ့နာမည်ပဲ။ဒီတော့မအူစာပဲကောင်းတယ်။ဒီလိုနဲ့ရွာသူရွာသားတွေအုံအုံကျွတ်ကျွတ်ပေးလိုက်တဲ့နာမည်ဖြစ်လို့အဲ့ဒီမိန်းကလေးရဲ့နာမည်ကမအူစာတဲ့။စာရေးစရာတိုက်ဖွားရဲ့အင်းရဲ့ကြီးရွာသူဆိုတဲ့ပရလောကဇလံပထမပိုင်းကတော့ဒီမှာနေပြီးဆုံးသွားပါပြီခင်ဗျာ။နားထောင်သူမိတ်ဆွေများအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေခင်ဗျာ။ဒီဇလံလေးကိုကြိုက်တယ်ဆိုရင်အောက်မှာ like လုပ်ပေးဖို့တောင်းဆိုချင်ပါတယ်။အားလုံးပဲအိမ်မက်လာလာမကြပါစေခင်ဗျာ။